ီနယ်မှာဒေသအလိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ကောင်စီကအင်အားသုံးအပြင်းထန်ဖိနှိပ်နေတာကြောင့်အိန္ဒိယမြောက်ပိုင်းမီဇိုရမ်နယ်စပ်ဘက်ကိုထပ်ပြေးခိုလုံကြတဲ့ဒုက္ခတွေအရေအတွက်တိုးလာနေပြီးအခုဆိုရင်တောင်ကနန်နီးပါးလောက်ရှိနေပြီဖြစ်တယ်လို့ American Chief Chin Association အဖွဲ့ကဗုဒ္ဓဘူးလေးကတတိပင်းပြောကြားလိုက်ပါတယ်လက်ရှိဒီမီဇိုရမ်ပြည်နယ်ဘက်ချမ်းကိုထွက်ပြေးခိုလုံနေကြသူတွေထဲမှာချင်းပြည်နယ်လွှတ်တော်အမှန်20နီးပါးရှိနေပြီး CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့ရဲဝင်တန်းတွေဆရာဝန်သူနာပြုတ်ကျောင်းဆရာဆရာမတွေလည်းပါဝင်နေတယ်လို့ Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇွန်တုံမှုက VOA ကိုပြောပါတယ
်ကျွန်တော်နောက်ဆုံးသတင်းရတဲ့ဟာကတော့15,000လောက်ရောက်နေပြီလို့မီဇိုရမ်ကအဲ့လိုသတင်းရတယ်အဲ့ဒီ15,000ဆဲမှာချင်းပြည်နယ်ကလွှတ်တော်အမတ်တွေ16,000လောက်ရောက်တယ်လို့ကျွန်တော်သတင်းရတယ်။ပြီးတော့ရဲတွေလည်းတော်များများရောက်လာတယ်။ဆရာဝန်တွေလည်းရောက်လာတယ်။နော့စ်တွေလည်းရောက်လာတယ်။ပြီးတော့ကျွန်တော်ကျောင်းဆရာတွေလည်းရောက်လာတယ်။ခုနကကျွန်တော်ပြောတယ်လို့ပေါ့15,000လောက်ခွေရောက်နေတယ
်။အဲ့တော့ဒုက္ခသည်တွေအတွက်အကူအညီတွေကိုရောဘယ်သူတွေကဆောင်ရွက်ပေးနေလဲရှင်။
အဲ့ဒီမျိုးတော့ကျွန်တော် local တွေပေါ့နော်သူတို့ကပဲအခုပေးနေပါတယ်သူတို့ရွာပါပဲခုမြတော်ရမှာသူတို့ district 5ခုလောက်ရှိတယ်အဲ့ဒါပါပဲသူတို့ရဲ့ local မျိုးတွေကပဲအခုနေပါတယ်ပြီးတော့ကျွန်တော်တို့နိုင်ငံခြားရောက်တဲ့ကျွန်တော်ချင်းတွေပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ရောက် US မှာရောက်နေတဲ့ကျွန်တော်ချင်းတွေကလည်းဟိုတန်းနေတဲ့ဖက်ကနေ fundraising လုပ်ပြီးတော့အခုနေပါတယ်
အိန္ဒိယဆိုရဘက်ကနေဆက်ဖြတ်ပြီးဝင်လာတဲ့ဒုက္ခသည်တွေကိုတားဆီးဖို့အနေနဲ့ထုတ်ပြန်ထားတဲ့အတွက်ရောဒုက္ခသည်တွေကိုတားဆီးတာပြန်ပို့တာရောရှိလားရှင်
။ပြန်ပို့တာတော့မရှိသေးပါဘူး။ဒါပေမဲ့အခက်အခဲတော့ရှိပါတယ်။သူတို့ဟိုမှာနေဆက်ကိုဆောင်တဲ့ဒီနိုင်ငံတကာဟောပေါ့ boundary ပေါ့နော်နေဆက်ဆောင်တဲ့ဟိုတပ်ကတော့ assam rifles လို့ခေါ်တယ်။သူတို့တော်တော်လေးတားပါတယ်။ဒါပေမဲ့ကျွန်တော်တို့မြေဆုံတွေကကူရေလို့အဲ့လိုသူတို့ရောက်လာနိုင်ပါပဲ။ပြည်နယ်ဆိုရကတော့ဟိုအရှင်းရှင်းလင်းလင်းပါပဲ။ပြည်နယ်ရဲ့ဝန်ကြီးချုပ်သောရမ်ထောင်ကတော့ရှင်းရှင်းလင်းလင်းသူပြောပါပဲ။သူကတော့ဟိုကျွန်တော်တို့ကိုချင်းစားပါပဲ။ပူလည်းပြန်ပို့စီချင်တော့ပါဘူးသူအတန်းအဆုံးပူပြီးပါတယ်။ဒါပေမဲ့ဟိုနယူးဂျာဇီဘက် Home Ministry နဲ့ဖြစ်တဲ့နိုင်ပါပဲ SN Affairs Ministry တို့ရဲ့ policy ကတော့ policy အပြောင်းလဲမရှိသေးပါဘူး။
ချင်းပြည်နယ်မှာကအခုဆိုရင်မင်းတပ်မှလည်းအခြေအနေတွေကဆိုးနေတယ်။နောက်စစ်ကောင်စီဘက်ကလည်းအင်အားအလွန်ကျွန်းသုံးဖိနှိပ်နေရရှိနေတော့ထပ်ပြေးလာတဲ့ချင်းဒုက္ခတွေရဲ့အရေးကဘလောက်ထိဆိုးရင်ကြာရှိနေလဲရှင
်။တကောလေးကျွန်တော်ဆိုးရင်လည်းဘာဖြစ်လို့လဲဆိုတော့ဟိုတက်ကွင်းများလေလေသူတို့ကထပ်ပြေးလာမှာပဲ။ဘာဖြစ်လို့ဆိုးရင်လည်းဆိုအိန္ဒိယဆိုရ policy အိန္ဒိယဆိုရကနေဟိုသူတို့ကို protection အကောက်ကိုပေးဖို့လုပ်တယ်ဒီတော့ကျွန်တော်တို့ကလည်းခု UNHCR နဲ့စကားပြောနေတယ်။ဒီတော့ဒီမှာနိုင်ငံချင်းဥက္ကဋ္ဌနာရဲ့ကျွန်တော်တို့ဒီ Refugee Relief Agencies လို့ခေါ်တဲ့ World Relief တခြားဖွဲ့စည်းလူထံတို့ Catholic တွေနဲ့ကျွန်တော်ခုစကားပြောနေပါတယ်၊ခုမြေတောင်းနေပါတယ်။သူတို့ကပြန်မပို့ဖို့ဘာမှပြီးတော့ဘူးနော်။မြေဆိုရမကနေချင်းပြည်နယ်ပြန်မပို့ဖို့ဒီတော့ UNHCR နေတိကနေသွားပြီးတော့ဒီမြေဆိုရမအဲ့ဒီ UNHCR ရဲ့ Cut Level စာရင်းနဲ့ထုတ်ပေးဖို့အဲ့ဒါလည်းခုကျွန်တော်တို့ဟိုတောင်းဆိုနေပါတယ်
။လက်ရှိအိန္ဒိယတနိုင်ငံလုံး COVID-19 ကပ်ရောဂါအကြီးအကျယ်ရင်ဆိုင်နေရတဲ့အတွက်အခုကြီးပေးရေးအဖွဲ့တွေအနေနဲ့မီဇိုရမ်ပြည်နယ်ကိုတွားရောက်ရေးကိစ္စမှာအခက်တွေ့နေတယ်လို့ကပ်ရောဂါကူးစက်ခံနေရတဲ့မီဇိုရမ်ပြည်နယ်မှာလည်းချင်းဒုက္ခတွေအတွက်ရောဂါကူးစက်မဲ့ဒေအန်လေးရှိနေတယ်လို့သူကပြောပါတယ
်။အခုမီဇိုရမ်မှာဆက်လော့ခ်ဒေါင်းဖြစ်နေပြီခု။ဒါကြောင့်မို့ကျွန်တော်တို့က US အစိုးရဖြစ်နိုင်ရင်တော့နယူးဒယ်လီတန်ကုန်းပဲဖြစ်ဖြစ်ကလကတ္တာရဲ့US a conflict in Yongan in general Mizoram ko twa si chin le. Piro UNHCR New Delhi ka ni Mizoram ko twa de ro a chin ni ko twa le la si chin le. Thuru ko tan twa mi si chin le. Paw no. Piro Mizoram aso ya yo piro Mizoram ka NGO sui thuru ko twa ti si chin le. Piro refugee ri ko le twa ti si chin le. Dai mai aku thuru twa lo mi ya de. Ba philo ko di cha.
American နိုင်ငံသားရဲ့ဌာနအနေနဲ့မင်းတပ်မှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့အပြင်အိန္ဒိယနယ်စပ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့လည်းသူတို့ချင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဇွန်တုံမှုက VOA ကိုပြောပါရရှင်။